ဂျပန်ကနေရမှာအမေရိကန်ဖြတ်သန်းသောတစ်စင်းနဲ့ကုန်ရင်တမောကြီးဒီတိုင်းနေပြီးတမောသား9ယောက်ပြေဆုံးခဲ့ရတဲ့ပတ်သက်လို့ဒီဖြစ်ရပြီးတနင်္ဂနွေနေ့ကြာတဲ့အထိဒီတမောဘော်ကဝန်ထမ်းတွေပါကြောင့်သတင်းမပို့နိုင်ခဲ့တာလဲဆိုတာကိုစုံလမ်းစစ်ဆေးနေကြောင်းအမေရိကန်နဲ့ဂျပန်ဆွေရရရှိတွေကပြောပါတယ်တမောကြီးမစီးကြိုက်တဲ့အကြောင်းကိုမနေ့2နာရီခွဲလောက်မှမှသတင်းပို့လာတာဖြစ်ပေမဲ့တကယ်တမ်းတိုက်ခတ်မိတဲ့အချိန်ကမနေ့2နာရီပဲဖြစ်တယ်လို့အမေရိကန်နဲ့ဂျပန်ဆွေရရရှိတွေကပြောပါတယ်ရှာဖွေတွေ့ရှိရတဲ့ချက်လက်တွေအရ ACX Crystal ကုန်နေတမောဟာမနေ့တနားကြီးခွဲလောက်မှာလာရလမ်းဘက် U-turn ပြန်လှည့်ခဲ့တယ်လို့ဆိုပါရယ်ဒီဖြစ်ရဖြစ်တဲ့အချိန်ကလည်းစနေနေ့မနေ့ကင်းတနားကြီးခွဲမှာဖြစ်ပြီး USS Fitzgerald ကနေသတင်းပေးလာတဲ့နှစ်နာရီခွဲဆိုတဲ့အချိန်မဟုတ်ကြောင်းအမေရိကန်မတ်ခွန်းရဲ့ရေတပ်ပြောခွင့်ရတဲ့ဦးကပြောပါရယ်တင်ပေါ်မစီးတိုက်မိတဲ့အချိန်မတိုင်ခင်အထိကုန်နေသင်းမောဟာပုံမှန်အတိုင်းလဲပတ်နေခဲ့တယ်ဆိုတာကိုဒီတင်ပေါ်နဲ့ပတ်သက်တဲ့အချက်လက်တွေအရသိရတဲ့အကြောင်း Nippon Yusen Company ပြောခွင့်ရနာနာမီမီကူရိုကပြောပါလေအဖြစ်ပြတဲ့ပတ်သက်လို့သတင်းပို့ရမှာဘာကြောင့်နှောင့်နှီးခဲ့တယ်ဆိုတဲ့အချက်လက်ကိုတော့မသိရသေးပါဘူးအရေးပေါ်အခြေအနေဖြစ်ခဲ့တာကြောင့်တင်မောဝန်ထမ်းတွေအနေနဲ့ချက်ချင်းဖုံးချက်အကြောင်းကြားဖို့မတက်နိုင်တာကြောင့်ဖြစ်တယ်လို့ဒီပြောခွင့်ရကဆိုပါတယ်အခုဖြစ်ရကိုအမေရိကန်ရေတဲ့ကမ်းခြေဆောင်တက်နဲ့ဂျပန်ကဲယူရန်နဲ့တယူပို့ဆောင်ရေးဘေးကင်းလုံခြုံရေးဆိုင်ရာဘုတ်ဖွဲ့တွေကဆုံးနှန်းဆက်စည်နေပါတယ်ခင်ဗျာ